မေရိကန်ပြည်ထောင်စုအနေနဲ့အာဖရိကနဲ့ရှေ့လေပိုင်းဒေသတွေကဒုက္ခသည်တွေကိုမနစ်ကစီစဉ်ထားတဲ့ပို့လျှော့ပြီးတော့လက်ခံသွားဖို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကအဆိုပြုချက်ကလန်းထားပါတယ်။လာမယ့်နှစ်တွင်အာရှဥရောပလက်တင်အမေရိကနဲ့ကရီဘီယံကျွန်းနိုင်ငံတွေကရောက်လာမယ့်ဒုက္ခသည်တွေကိုပို့ပြီးတော့တိုးမြင့်လက်ခံမှာမို့အခုလိုမျိုးအဆိုပြုချက်တင်သွင်းရတာလို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကအဆိုပြုတဲ့ဒုက္ခသည်ခွဲထွက်တဲ့မှာဒီအာဖရိကကတစ်တောင်းတစ်ထောင်တောင်အာရှတဝိုက်နိုင်ငံတွေက9000အရှေ့အာရှက4000ဥရောပက3000လက်တင်အမေရိကနဲ့ကရီဘီယံနိုင်ငံတွေက3000လက်ခံမှုပြောထားပါတယ်ဒီရေအတွက်ကနောက်ဆုံးဆင့်ဖြစ်တော့အဆုံးဖြတ်ချက်မချသေးပါဘူးအခုဆိုပြချက်ကိုစက်တင်ဘာလ30ရက်နေ့မတိုင်ခင်လွှတ်တော်မှာဆွေးနွေးပြီးတော့ဆုံးဖြတ်သွားဖို့ရှိပါတယ်လာမယ့်နှစ်2019အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည်3000ဆိုတဲ့အရေးအတွက်ဟာအမေရိကန်ပြည်တော်စုဒုက္ခသည်စီစဉ်သမိုင်းမှာအနည်းဆုံးအရေးအတွက်ဖြစ်ပါလိမ့်မယ်ရင်တမရဟောင်းဘာရဲ့ဥပမာလက်ထက်မှာတော့လက်ခံခဲ့တဲ့ဒုက္ခတွေက15000ရှိပါတယ်။အမေရိကန်မှာမြန်မာပြည်ကရောက်လာခဲ့တဲ့ဒုက္ခတွေက38000ကျော်ရှိပြီးအများစုကကရင်နဲ့ချင်းတိုင်းနယ်ဖြစ်ပါတယ်။ကရင်က9000နဲ့ချင်းက6000လောက်ရှိပါတယ်။အခုချိန်ထိအမေရိကန်ကိုမြန်မာကရောက်လာတဲ့ဒုက္ခတွေနဲ့နိုင်ငံကြီးခလုံးဝင်တောင်းခံထားသူစုစုပေါင်း23000ရှိပါတယ်။